ပထမမြေမာကြီးဒုတိယမြောက်အဲလစ်ဘက်ဟာသူမမခွဲလွန်ပြီးနောက်ဆုံးနှစ်တွေတွင်သူမရဲ့သားဖြစ်သူ Charles ကိုထိနှက်အယိုက်အယာဆက်ခံဖို့တာဝန်တွေလွှဲပြောင်းပေးဖို့အတွက်ပြင်ဆင်လာခဲ့တာဖြစ်ပါတယ်။မြေမာကြီးဟာသူမရဲ့အသက်အရွယ်ကြောင့်၊ကျန်းမာရေးကြောင့်ဒါမှမဟုတ်သူမခွဲလွန်ဖို့တဖြည်းဖြည်းနီးလာပြီးဆိုတာသိလာတာကြောင့်သူမဟာနောက်ဆုံးနှစ်နှစ်အတွင်းမှာတော်ဝင်မိသားစုအတွင်ပြင်ဆင်မှုတွေကိုတရားလုံးဆောင်လာခဲ့ပြီးတော့သားဖြစ်သူတတိယမြောက် Charles ဘရင်ကိုနိုင်ငံတော်ဝင်တွေကိုပို့ပြီးတော့လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာကြီးကအရသားတွေကိုပေးတဲ့ OBE Order of the British Empire ထူးချွန်ဆုရရှိခဲ့သူတူဖြစ်တဲ့ BBC မြန်မာပိုင်းအငိမ့်သားဌာနမှူးဒေါက်တင်ထားစီက VOE ကိုအခုလိုပြောပါတယ
်။သူ့ကိုတာဝန်တွေတဖြည်းဖြည်းခွဲဝေပေးလာတာနှစ်ပေါင်းများစွာလုပ်လာတယ်ဆိုတော့အားလည်းသူလုပ်ဖို့ကြိုင်ဘူးနေတယ်။နောက်ပြီးတော့အထူးသဖြင့်မြန်မာကြီးဒီနောက်ပိုင်းမှာအသက်တော်အင်ဇန်ကြီးလာတဲ့အခါမှာတော်တော်များများပြည်နိုင်ငံတာဝန်တွေသူ့သားကိုခွဲပြလိုက်ရတယ်အဲ့ဒီအချိန်မှာ Charles ကနိုင်နိုင်နင်းနင်းနဲ့သူဥဆောင်လာတာကိုတွေ့ရတယ
်ပြီးခဲ့တဲ့ February လတုန်းကလည်းကျင်းပခဲ့တဲ့မြန်မာကြီးရဲ့ထီးနန်းဆက်ခံခဲ့တဲ့နှစ်80ပြည့်အခမ်းအနားအတွင်းမှာတော့မြန်မာကြီးကသူမကွယ်လွန်ပြီးတဲ့အချိန်ကျရင်သူမရဲ့သားတော် Charles ကဘရင်ဖြစ်လာပြီးတော့ကမီလာကိုလည်း Charles ရဲ့ကျင်းရတော့ဖြစ်မြင်မြင်ပြီးပြည်သူတွေအနေနဲ့သူမကိုထောက်ခံခဲ့တဲ့အတိုင်းဘရင်ချောင်းဆက်ကျင်းရတော့ကမေလာတို့ကိုလည်းထောက်ခံသွားကြမယ်ဆိုတာသိတယ်လို့ပြောကြားခဲ့ပါသေးတယ်ခင်ဗျာ။